အာဖဂန်နစ္စတန်ရှစ်တောင်ပိုင်းဒေသကမဲဆန္ဒရှင်စီရင်ပေးသွင်းရာစင်တာအဖြစ်အသုံးပြုနေတဲ့လူစီကားယာဗလီဝတ်ကျောင်းမှာအင်အားပြင်းဘုံပေါက်ကွဲခဲ့တာကြောင့်ဖျားဝတ်ပြုသူအနည်းဆုံး12ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေပြန်ပေးဆွဲပြီးနိုင်ငံပိုင်းအခြားမှာပဲနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါကစ္စတန်နဲ့နယ်စပ်မှာရှိတဲ့ခို့စ်ပြည်နယ်ကဗလီဝတ်ကျောင်းမှာဘုံးကွဲခဲ့တာပါ။အသေးအပြောက်အရှိအတွက်ကိုပြည်နယ်ရဲချုပ်က VOA ကိုအတည်ပြုပါရတယ်။အသေးအပြောက်အရှိအတွက်တိုးလာအောင်မယ်လို့လည်းယူဆတဲ့အကြောင်းပြောပါရတယ်။အသေးကံဘုံးခွဲသမားကတိုက်ခိုက်ခဲ့တာလို့ကနအူးသတင်းနေမှာဖော်ပြခဲ့ကြပေမဲ့လို့လည်းပြည်နယ်ရဲချုပ်ဟာနန်ကတော့ကနအူးစုံစမ်းချက်တွေအရထောင်ထားတဲ့ဘုံပေါက်ကွဲခဲ့တာလို့ယူဆတဲ့အကြောင်းပြောပါရတယ်။အခုဘုံပေါက်ကွဲမှုကိုဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကာဘူးကမဲဆန္ဒရှင်တပ်တေကန်လက်မှတ်ထုတ်ပေးရေးစင်တာမှာအသေးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း60လောက်သေဆုံးရပြီးတရာကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုတော့ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကလည်းအာဖဂန်နိုင်ငံမြောက်ပိုင်းမတိမငိမ့်ဖြစ်နေတဲ့ဘက်ကလန်ပြည်နယ်ရဲ့မြို့တော်ပေါ်လ်ဤခိုမာရီအနီးမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးတို့ပျောက်ဆုံးသွားတယ်လို့အာဖဂန်ရာရှိတို့ကပြောပါတယ်။လျှက်စစ်ဓာတ်အခွဲရုံမှာလုံလုံနေကြတဲ့အင်ဂျင်နီယာတွေအလို့အသွားမှာလက်နက်ကင်တွေကခြုံကိုတိုက်ခိုက်ပြီးပြန်ပြီးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။လျှက်စစ်ဓာတ်အခွဲရုံကိုလက်ပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပေးဆွဲခံရတာဖြစ်ပါတယ်။တာလီဘန်သဘုံတွေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်ထဲပြန်ပေးဆွဲခံရမှုကလည်းဘယ်သူလက်ချက်ဆိုတာမသိရသေးပါဘူး။တစ်ချိန်တည်းမှာပဲနိုင်ငံမြောက်ပိုင်းဘဲဒဲဂက်ဆမ်ပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကိုတော့ဒီကနေ့မှပဲအာဖဂန်လူချုပ်ရေးတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်။